American ပြည်ထောင်စုမှာအဆင့်မြင့်ပညာသင်ကြားလိုတဲ့မြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရရှိဖို့ပညာရေးပြပွဲကိုနှစ်စဉ်စီစဉ်ကျင်းပပြီးတဲ့အကြောင်း American သံမတ်ကြီး Scott Marcio ကပြောပါတယ်။တက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကအကျင်းပခဲ့တာပါ။ဒီကျောင်းကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
2019အမေရိကန်ပညာရေးပြပွဲကိုရန်ကုန်အမေရိကန်စင်တာမှာဖေဖော်ဝါရီ27ရက်ကကျင်းပခဲ့တာပါ။ဒါနှစ်တိုင်းလုပ်တဲ့ပွဲတစ်ခုဖြစ်တယ်လို့ဒီလိုလုပ်ရတာကလည်းကောင်းမွန်တဲ့အမေရိကန်ပညာရေးစနစ်နဲ့လူငယ်တွေကိုထိတွေ့စေချင်လို့ဖြစ်ကြောင်းအမေရိကန်သံမတ် Scott Marcio ကပြောပါတယ်
။ Well, we're having this university fair because it's an opportunity for students who are thinking about studying.
ကျွန်တော်တို့ခုလိုပညာရေးပွဲလုပ်ရတာကအမေရိကန်မှာကျောင်းတက်ချင်တဲ့ကျောင်းသားတွေAmerican တက္ကသိုလ်တွေကကျောင်းကိုယ်စားလှယ်တွေနဲ့တိုက်ရိုက်တွေ့ဆုံပြီးကျောင်းရဲ့အသေးစိတ်အချက်အလက်မေးမြန်းလို့ရအောင်ပါအဲ့ဒါကြောင့်ကျောင်းသားတွေပို့ပို့ပြီး American မှာပညာသင်နိုင်မှုကောင်းတဲ့ပညာရေးစနစ်ကနေအခွင့်အလမ်းတွေရနိုင်မှုကျွန်တော်တို့သူတို့ကိုတွန်းအားပေးနိုင်အောင်ကြိုးစားနေတာပါ
ပါဝင်ပြသရဲ့တက္ကသိုလ်34ခုထဲမှာဒေတာကောလိပ်ကျောင်းတွေနဲ့အစိုးရတက္ကသိုလ်တွေအများဆုံးပါဝင်ပါတယ်ထူးချွန်တဲ့ကျောင်းသားတွေကိုပညာသင်ဆုပေးပြီးကျောင်းအခကိုလည်းလျှော့ချပေးရတာဒီပွဲရဲ့ထူးခြားချက်ဖြစ်နေရလို့ရန်ကုန်အကယ်ဒမီကျောင်းသားကိုခန့်ဝေရန်ကပြောပါတယ
်ဒီနေ့ပွဲမှာတချို့ကျောင်းတွေကမထင်ရဘဲနဲ့ဟိုဟာ scholarship ပေါ့ပတ်စံအမှတ်ကောင်ပတ်စံလျှော့ပေးရပေါ့လျှော့ပြီးတော့ကျောင်းစင်းနည်းနည်းတက်တာနဲ့ပိုထင်လောက်တဲ့ပိုတက်တတာကိုကျောင်းချို့ကျောင်းနဲ့တော်တော်များအဲ့အားလေးကကောင်းပါ
ကျောင်းသားဗီဇာကိုဘယ်လိုလျှောက်ထားရယူနိုင်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းသိရှိနိုင်ဖို့အတွက်လည်းအမေရိကန်ပညာရေးအတိုင်ပင်ခံဌာနအရာရှိတဦးကဒီနေ့ပွဲမှာလာရောက်ရှင်းပြပေးပါတယ်။ဖေဖော်ဝါရီ19ရက်တုန်းကလည်းဒီပညာရေးပြပွဲကိုမန္တလေးဂျက်ဖာဆန်စင်တာမှာအမေရိကန်တာဝန်ကဦးစီးပြီးကျင်းပခဲ့ပါသေးတယ်။